Welcome to the Voice of America in Burmese.
Mingala ba khmyar. View American Tan ye 2019 ku ne August 29 ye inga ne mne khe season rue go American Bidong Su Washington DC myu ro ga ni sat tin thau lwin ni ba bi. Line to meter 3240 48 tu ka re phan yu na sin nai da lo. View ye website sa mne phit de burmese.voenews.com ne. View ye Facebook sa mne na View Burmese News ma le tapyai na the na sin nai ba de. Chano ye mto ma ဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ဒီမနေ့ခင်သတင်းတွေကိုမိုက်အင်ကျင်းနိုင်တဲ့အတူကြီးညာပါမယ်။အီရန်နျူကလ িয়ার ရေဆွေးနွေးနိုင်ဖို့အီရန်သမ္မတနဲ့တွေ့ဆုံမယ့်အရေးကခွင့်လန်းကောင်းဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုပါတယ်။အမေရိကန်အာဆီယံစီးရေးလေ့ကျင့်မှုမှာမြန်မာရေတက်လဲပါဝင်ဖို့ရှိပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့Burma Gaming UK အဖွဲ့ကမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုပြောပါရယ်
။ Yeah, so this is very positive because the companies are not saying we're going to pull out of Burma altogether. They are saying we're investigating.
မြန်မာနိုင်ငံကအတဲကျစက်ရုံတွေနဲ့မြန်မာစစ်တပ်နဲ့ပတ်သက်မှုရှိမရှိနာမည်ကြီး faction company တချို့ကတုံ့တက်နေကြတာကိုစိုးစိုးကြောင်းပြောသွားတာပါ။အပြည့်စုံကိုသတင်းတွေအပြည့်နားဆင်ကြရပါမယ်။ဒီသတင်းနဲ့အတူ G7 ထိပ်သီးညီလာခံပြီး American သမ္မတရဲ့သတင်းစာရှင်းလင်းပွဲ American ASEAN ပူးတွက်စီရင်လေ့ကျင့်ပွဲမှာမြန်မာနိုင်ငံပါဝင်မဲ့အကြောင်းနဲ့ထိုင်းနိုင်ငံကမွေးစည်းဝါဖမ်းမိတဲ့သတင်းလာတွေကလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်အင်ဂျင်နီယာတို့ကကြေညာပေးပါမယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်ကအမေရိကန်တို့နှုတ်ထွက်ခဲ့တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုအစားထိုးနိုင်မဲ့အီရန်အစိုးရရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရှော့ချမဲ့သဘောတူညီချက်အစ်ကိုညှိနှိုင်းနိုင်ရေးလာမယ့်သတင်းပတ်တွေအတွင်းအီရန်သမ္မတဟာဆန်ရိုဟာနီနဲ့တွေ့ဆုံမဲ့ကိစ္စဟာအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အီရန်ဘက်ကတွေ့ဆုံလို့တယ်လို့ထင်တဲ့အကြောင်းလဲသမ္မတထရန့်ကပြင်းထန်မှကျင်ပါတယ်။ဆမ်ဖူထိပ်သီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးဆွေးနွေးပွဲအပြီးမှာပြောဆိုခဲ့တာဖြစ်ပါတယ်။အီရန်ရဲ့နိုင်ငံတကာကိုရင်းနှံတင်ပို့မှုအပေါ်ထိထိရောက်ရောက်ကန့်သတ်ဖို့အမေရိကန်သမ္မတကဆောင်ရွက်ခဲ့တာနဲ့အတူပဲပြီးခဲ့တဲ့နှစ်ကအီရန်ပေါ်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ခဲ့တာကတိတ်ကိုအထိနာစေခဲ့တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။အီရန်ဘက်ကစီးရေးအရာအသာစီးယူတိုက်ခိုက်မှုတွေနဲ့ပြည်ပမှာထပ်ပြီးတင်းမာမှုတွေမလုပ်တော့တဲ့အခြေအနေမျိုးမှာသာအီရန်သမ္မတနဲ့တွေ့ဆုံနိုင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကအခိုင်အမာပြောပါတယ်။အီရန်နဲ့သဘောတူညီချက်သစ်ဟာဆိုရင်နျူကလ িয়ার လက်နက်တွေနဲ့ပရင်းတက်ဒုံးတွေစမ်းသပ်မှုကိုတားမြစ်မှာဖြစ်တယ်လို့ဒီကန့်သက်ချက်ကို2015ခုနှစ်သဘောတူညီချက်တုန်းက10နှစ်တာအချိန်ကာလသတ်မှတ်ထားတာထက်ပိုပြီးကာလရှည်စင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ
်။ကုန်သွယ်ရေးကိစ္စအီရန်နျူကလ িয়ার အစီအစဉ်နဲ့အမေဇုန်တက်တော်ကြီးမီးလောင်ကျွမ်းမှုအရေးတို့ကြီးစိုးခဲ့တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းသဘောထားကွဲပြားမှုတွေတွေ့မြင်ခဲ့ရပေမဲ့လို့လည်းအဓိကကိစ္စရက်ကြီးတွေမှာညှိညွတ်မှုရှိခဲ့ကြပါတယ်လို့ American သမ္မတ Donald Trump နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ကပြောဆိုလိုက်ပါတယ်။တနင်္လာနေ့ကပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ American သမ္မတ Trump ကတိတ်ပြီးကောင်းမွန်လာတဲ့ညှိညွတ်မှုလို့ပြောဆိုခဲ့ပြီးပြင်သစ်သမ္မတ Macron ကတော့သဘောတူညီချက်ဆုံမဲ့တွေကိုရအောင်အားလုံးဆောင်ရွက်နိုင်ခဲ့တယ်လို့ပြောဆိုခဲ့တာပါ။အီရန်အရေးနဲ့ပတ်သက်လို့တော့ American သမ္မတ Trump နဲ့ Iran သမ္မတ Hassan Rouhani တို့လာမယ့်သတင်းပတ်တွေအတွင်းတွေ့ဆုံနိုင်ဖို့မျှော်လင့်ကြောင်းပြင်သစ်သမ္မတကပြောပါတယ်။ American သမ္မတ Trump ကတော့အချိန်ကာလသတ်မှတ်ချက်ကိုမပြောခဲ့ပါဘူး။အခြေအနေတွေမှမှန်ကန်ကန်ဖြစ်မယ်ဆိုရင်တော့သူ့အနေနဲ့တွေ့ဆုံဖို့သဘောတူမှာဖြစ်တယ်လို့သမ္မတ Trump ကပြောပြီး Iran အနေနဲ့တော့ Nuclear လက်နက်ဒါမှမဟုတ်ပက်တိန်တက်ဒုံးကျည်တွေပိုင်ဆိုင်လို့မရဘူးဆိုတာကိုလည်းအလေးနဲ့ပြောဆိုခဲ့ပါရဲ့ရှင်
။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်အခွန်စည်းကြပ်မှုတွေအဆုံးသတ်နိုင်ရေးအတွက်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရနိုင်တယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာအကောင့်မြင်သဘောထားအစ်ကိုပြောဆိုပါတယ်။အမေရိကန်ထိပ်တန်းကုန်သွယ်ရေးကိုယ်စားလှယ်တွေကိုတရုတ်ဘက်ကဖုံးခေါ်ပြီးဆွေးနွေးပွဲတွေပြန်ဆဖို့ပြောတဲ့အကြောင်းအမေရိကန်သမ္မတကပြင်သစ်မှာကျင်းပတဲ့ G7 ထိပ်သီးညီလာခံမှာသတင်းထောက်တွေကိုပြောဆိုခဲ့တာပါတရုတ်ရဲ့ထိပ်တန်းကုန်သွယ်ရေးဆစ်ဆက်ညှိနှိုင်းသူဒုတိယဝန်ကြီးချုပ်လျူဟေးကသဘောတူညီချက်တစ်ခုရလို့ကြောင်းပြောတယ်ဆိုပြီးသမ္မတထရန့်ကပြောဆိုပြီးတရုတ်ဘက်ကသဘောတူညီချက်ရလို့နေတယ်လို့ပြောဆိုခဲ့တာပါ ဒါပေမဲ့လည်းအမေရိကန်အတွက်ပိုပြီးကောင်းမွန်တဲ့သဘောတူညီချက်ဖြစ်ရမယ်လို့အမေရိကန်သမ္မတကခန့်မြန်မြန်ပဲထပ်လောင်းပြောပါတယ်တရုတ်ဘက်ကနှစ်ပေါင်းများစွာအမေရိကန်အပေါ်ကုန်သွယ်ရေးအသားစီးရနေတဲ့2018ခုနှစ်အတွင်းတရုတ်ဘက်ကအမေရိကန်ကိုဒေါ်လာ419ဘီလီယံဘိုတင်သွင်းခဲ့ပြီးဒီပမာဏဟာဆိုရင်အမေရိကန်ကုန်ပစ္စည်းတွေဝယ်ယူမှုထက်ပိုပြီးများတယ်လို့လည်းသမ္မတထရန့်ကထပ်ပြီးတော့ဝေဖန်ခဲ့ပါတယ်ရှင်
။လာမယ့်2020ပြည့်နှစ်မှာအမေရိကန်ပြည်ထောင်စုကအင်ရှင်ဖြစ်လက်ခံကျင်းပမဲ့ G7 စက်မှုထိပ်သီး9နိုင်ငံရဲ့စည်းဝေးပွဲကိုဖလော်ရီဒါပြည်နယ်ကဖလော်ရီဒါပြည်နယ်မိုင်မီမြို့ကသူပိုင်တဲ့ဒိုရယ်နိုင်ငံတကာဂေါက်ကွင်းအပန်းဖြေစခန်းမှာကျင်းပလို့ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။နောက်နှစ်မှာကျင်းပမဲ့ G7 စည်းဝေးပွဲအတွက်အမေရိကန်ကအင်ရှင်အဖြစ်ကျင်းပဖို့အလှည့်ကျမှာဖြစ်ပေမဲ့ဒီအတွက်ကုန်ကျစရိတ်ဘတ်ဂျက်ငွေကိုအပြည့်အစုံဆုံးဖြတ်ချက်မချမှတ်ရသေးပါဘူး။ဒါပေမဲ့သူပိုင်ဆိုင်တဲ့ဂေါက်သီးကွင်းအပန်းဖြေစခန်းတွေနဲ့ဟိုတယ်တွေရဲ့တာယာခန်းနာပုံတွေကိုမကြာခဏပြောဆိုလေးရှိတဲ့သမ္မတထရန့်ကတော့အုံပင်တွေနဲ့တိဆောက်ထားတဲ့အပန်းဖြေနေရာဟာပြင်သစ်ဂျာမနီ၊အီတလီ၊ဗြိတိန်၊ဂျပန်နဲ့ကနေဒါနိုင်ငံတွေကခေါင်းဆောင်တွေစုဝေးမဲ့အစည်းအဝေးအတွက်အဆင်သင့်ပြည့်စုံနေတယ်လို့ဆိုပါရတယ်။ဒါအပြင်မိုင်ယာမီမြို့လေးစိတ်နားကဒေါ်ရယ်ကောက်ကွင်းအပန်းဖြေစခန်းဖြစ်တဲ့အတွက်လည်းအလွန်ကိုကောင်းတဲ့နေရာဖြစ်တယ်လို့သမ္မတကပြောပါရရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေချရတာဖြစ်ပါတယ်အမေရိကန်နဲ့အာဆီယံရဲ့ပထမဆုံးအချိန်စီရေးလေ့ကျင့်မှုမှာမြန်မာရေးတက်လဲပါဝင်မှာဖြစ်ပြီးရေးတက်ကဒုတိယဗိုလ်မှူးကြီးခွန်အောင်ကျော်ဦးဆောင်တဲ့တပ်ဖွဲ့ကကျန်းစစ်သားစစ်ရေးရင်နဲ့မြန်မာနိုင်ငံကနေထွက်ခွာသွားပြီဖြစ်ပါတယ်။အမေရိကန်ရေးတက်ကဦးဆောင်မဲ့အာဆီယံအမေရိကန်စီရေးလေ့ကျင့်မှုကိုထိုင်းပင်လယ်ကွင်းမှာစက်တင်ဘာလ2ရက်နေ့ကနေ6ရက်နေ့အထိကျင်းပမှာပါ။ထိုင်းနိုင်ငံချွန်ပူရီခရိုင်ကရေးတက်အခြေစိုက်စခန်းတစ်ခုမှာလုပ်မဲ့အာဆီယံအမေရိကန်လေ့ကျင့်မှုမှာတော့အနည်းဆုံးစစ်တင်းမော80နဲ့စစ်လေရင်တွေလဲပါမယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။ဒီစီးရဲလေးကျင့်မှုကဗီယက်နမ်နိုင်ငံတောင်ဘက်အစွန်ဆုံးကကမိုးပြည်နယ်ထိရောက်မယ်လို့လည်းပြောပါတယ်။အမေရိကန်ရေတပ်တပ်မဟာခွန်ကဦးဆောင်မှာဖြစ်တယ်လို့ဒေတာရင်သတင်းတွေမှာဖော်ပြပါတယ်။အမေရိကန်အာဆီယံပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်မှုမှာတော့ပြီးခဲ့တဲ့နှစ်ကတရုတ်နဲ့စီးရဲလေ့ကျင့်မှုလုပ်ခဲ့တဲ့အာဆီယံကဒီနှစ်မှာအမေရိကန်နဲ့လေ့ကျင့်မှုထွက်ပေါ်လာတာဟာဆိုရင်တရုတ်နဲ့ကုန်သွယ်ရေးကိုအားထားတဲ့အာဆီယံဒေသအနေနဲ့လုံခြုံရေးပိုင်းမှာတော့အမေရိကန်နဲ့ပိုပြီးနှိစက်တဲ့သဘောလိုလဲသုံးသပ်သူတွေကယူဆကြပါတယ်ရှင်
။ဟောင်ကောင်မှာသတင်းစနစ်ပတ်မြောက်ဆန္ဒပြမှုတွေအတွင်းထိတ်တိုက်ပဋိပက္ခတွေဖြစ်ခဲ့ပြီးနောက်မှာတော့ဆန္ဒပြသူတွေကတရားဥပဒေနဲ့မညီတဲ့အကြမ်းဖက်လုပ်ရက်တွေကိုပိုပြီးလှုံ့ဆော်လာတယ်လို့ရဲတပ်ဖွဲ့ကတနင်္လာနေ့မှာပြစ်တင်ပြောဆိုလိုက်ပြီးဒီမိုကရေစီလိုလားတဲ့လွှတ်တော်အမတ်တစုကတော့လုံးဝမလိုအပ်ပဲရဲတပ်ဖွဲ့ကအရေးယူလှုံ့ဆော်တာလို့ပြောဆိုကြပါတယ်။လူ36ယောက်ကိုဖမ်းဆီးထားကြောင်းရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆန္ဒပြသူတွေကပစ္စည်းတွေနဲ့ပစ်ပေါက်ကြလို့ရဲတပ်ဖွဲ့ဝင်တအူးလဲကျသွားတာကြောင့်တခြားရဲတပ်ဖွဲ့ဝင်6ဦးကတနက်တွေကိုဆွဲထုတ်ခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ရဲတပ်ဖွဲ့ဝင်တအူးကတော့သတိပေးတဲ့အနေနဲ့တနက်ကိုမိုးပေါ်ထောင်ပြီးပြစ်ခဲ့ပါတယ်။ဒီသတင်းပတ်တွေနဲ့ချီဆန္ဒပြမှုတွေတွင်အုတ်ချုပ်ရေးအဖွဲ့နဲ့ရဲတပ်ဖွဲ့ရဲ့လုပ်ရက်တွေကြောင့်လူတွေကြားမှာအမုန်းပွားစေခဲ့တယ်လို့လွှတ်တော်အမတ်အန်ဒရူးဝမ်ကပြောပါတယ်။ရဲဘက်မှာအပြည့်အဝတာဝန်ရှိတယ်လို့ထင်တဲ့အကြောင်းလဲလွှတ်တော်အမတ်ဝမ်ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။
အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ပြင်သစ်နိုင်ငံက G7 ထိပ်သီးညီလာခံကိုရုတ်တရက်သွားရောက်ခဲ့ပြီးတဲ့နောက်အီရန်နိုင်ငံခြားရေးဝန်ကြီးဇာရစ်ကတရုတ်နိုင်ငံကိုသွားခဲ့တာပါ။တရုတ်နိုင်ငံမြို့တော်ဘေကျင်းကနိုင်ငံတော်အက်ကေဟာမှာတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့တနင်္လာနေ့နေ့ကင်းပိုင်းမှာတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့တရုတ်နိုင်ငံဟာဆိုရင်အီရန်ရဲ့ယင်းနှီးတဲ့စီးပွားရေးမိဖက်ဖြစ်ပြီး2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်မှလည်းလက်မှတ်ထိုးခဲ့တဲ့နိုင်ငံဖြစ်ပါတယ်။ 2005 ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကတော့အမေရိကန်တို့နှုတ်ထွက်ပြီးတဲ့နောက်ပြိုကွဲနေတာဖြစ်ပါတယ်။အီရန်နိုင်ငံခြားဝန်ကြီးဇာရစ်ကတနင်္ဂနွေနေ့တုန်းကပြင်သစ်နိုင်ငံပင်လယ်ကမ်းခြေမြို့ဘီယရစ်ကို9နာရီကြာတွားရောက်ခဲ့ပြီးပြင်သစ်သမ္မတမက်ခရွန်နောက်ပြင်သစ်ဂျာမနီနဲ့ဗြိတိန်သမ္မတမန်တီနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပဋိပက္ခနောက်အမေရိကန်တို့အပိအမြောက်လုပ်နေတယ်ဒါမှမဟုတ်လဲစီစဉ်ညွှန်ကြားနေတယ်လို့တရုတ်ဆွေရကဆွတ်ဆွဲထားတဲ့ဟောင်ကောင်မတီးမငင်အခြေအနေကြားမှာပဲအီရန်နိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ
် VOA တောင်နဲ့အလေအာရှဌာနအကြီးကဲအသက်65နှစ်အရွယ်အက်ဘာအရာဇီဟာတနင်္ဂနွေနေ့ကအချိန်ကြာမြင့်စွာခံစားနေရတဲ့အဆုတ်ကင်ဆာရောဂါနဲ့ကွယ်လွန်ခဲ့ပါတယ်အရာဇီဟာအာဖဂန်နစ္စတန်နိုင်ငံရဲ့သတင်းပညာရဲ့လောကမှာရှေ့ဆောင်လမ်းပြသူတဦးဖြစ်ကြောင်းအာဖဂန်သမ္မတအရှရက်ဂါနီကဂုဏ်ပြုပြောဆိုခဲ့ပါတယ်။အာဖဂန်သမ္မတဟောင်းဟာမစ်ခါဇိုင်းကလည်းအရာဇီကွယ်လွန်မှုအတွက်ဝမ်းနည်းကြောင်းတဝင်လွှာပေးပို့ခဲ့ပါတယ်ရှင
်။ငါနေမနေပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နီယာတို့ပြောပြခဲ့တာပါအခုနိုင်ငံတော်သတင်းတစ်ပုဒ်ကိုစတင်နာဆင်ရပါမယ်ဩဂုတ်လ24ရက်နေ့ကစပြီးပြည်ထောင်နိုင်ငံ BRS မြို့မှာကျင်းပခဲ့တဲ့ကမ္ဘာဖွံ့ဖြိုးပြီးနိုင်ငံကြီး9နိုင်ငံပါဝင်တဲ့ G7 ထိပ်သီးညီလာခံဟာဩဂုတ်လ26ရက်နေ့မှာပြည်ဆောင်ခဲ့ပါတယ် G7 ပူးတွဲကြေညာချက်ကိုမထုတ်ပြန်နိုင်ခဲ့ပေမဲ့အရှင်ပြည်ထောင်အစိုးရကထိပ်သီးညီလာခံအပိတ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ် American သမ္မတ Donald Trump ကလည်းပြည်ထောင်သမ္မတ Emmanuel Macron နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာ Iran အရေးတရုတ် American ကုန်သွယ်ရေးစစ်ပွဲကိစ္စနဲ့နောက်နေ့ American နိုင်ငံမှာကျင်းပမဲ့ G7 ညီလာခံကိစ္စတွေပါဝင်ခဲ့ပါတယ်အပြည့်အစုံကိုဆက်လက်နှာစင်ကြည့်ပါခင်ဗျာပြင်သစ်နိုင်ငံကအရှင်အဖြစ်ကျင်းပခဲ့တဲ့ဒီနှစ် G7 ထိပ်သီးဆွေးနွေးပွဲမှာပူးတွဲကြေညာချက်တရမထုတ်ပြန်ခဲ့ပေမဲ့ပြင်သစ်အစိုးရက G7 အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုစားညီလာခံအပိတ်ကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်ကြေညာချက်မှာပါဝင်တဲ့အဓိက5ချက်အနေနဲ့ကမ္ဘာကုန်သွယ်ရေးကိစ္စမှာတော့ G7 အဖွဲ့ဝင်နိုင်ငံတွေအနေနဲ့မျှတပွန်းလင်းတဲ့ကမ္ဘာကုန်သွယ်ရေးနဲ့ကမ္ဘာစီးပွားရေးတည်ငြိမ်မှုရှိရေးတနိုင်တန်ချထားတယ်လို့ဆိုပါတယ်ဒီလာကန်ကျင်းပစဉ်အတွင်း G7 ခေါင်းဆောင်တွေဟာလက်တလောဖြစ်နေတဲ့ American နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကိုစိုးရိမ်ကြောင်းလည်းထုတ်ဖော်ပြောဆိုထားခဲ့ပါတယ်။ပြည်သစ်သမ္မတ Macron နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ American သမ္မတ Donald Trump ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးအကြောင်းသတင်းထောက်တွေကိုအခုလိုပြောပါတယ်
။ Just so you understand, China wants to make a deal. Now whether or not we make a deal, it's got to be a great deal for us. You know,
တရုတ်တို့အနေနဲ့သဘောတူညီချက်ရောက်ဖို့လိုလားနေတယ်ဆိုတာနားလေပါ။လိုပဲသဘောတူညီချက်ရတဲ့သဘောတူညီချက်ကကျွန်တော်တို့တွေကောင်းရပါမယ်။တရုတ်သမ္မတရှီကိုကျွန်တော်လေးစားပါတယ်။ဒါပေမဲ့သူ့ကိုကျွန်တော်ပြင်းပြင်းထန်ထန်ပြောခဲ့ပါတယ်။ခင်ဗျားတို့အနေနဲ့တစ်နှစ်ကိုဒေါ်လာဘီလီယံ900လောက်အကျိုးစီးပွားရနေပြီ။ကျွန်တော်တို့ရဲ့နည်းပညာတွေကိုခိုးယူနေပါတယ်။ဒါကြောင့်တစ်ဖက်90ရာခိုင်နှုန်းစီရမဲ့သဘောတူညီချက်မျိုးကျွန်တော်တို့မလုပ်နိုင်ပါဘူး။ကျွန်တော်တို့တွေပူအားသာရပါမယ်။အားမသာရင်သဘောတူညီချက်မရတာကပူကောင်းပါတယ်။
တရုတ်နိုင်ငံဒုတိယဝန်ကြီးချုပ်လျူဟေးကတော့တရုတ်နိုင်ငံအနေနဲ့အမေရိကန်နိုင်ငံနဲ့ဆက်စပ်ဆွေးနွေးဖို့လိုလားကြောင်းနဲ့ကုန်သွယ်ရေးစစ်ပွဲအရှိန်တက်နေတာကိုစန့်ကျင်တယ်လို့လည်းပြောပါရယ် G7 ညီလာခံမှာအီရန်နျူကလ িয়ার ကိစ္စကလည်းအရေးပါတဲ့ကိစ္စတစ်ခုဖြစ်တာကြောင့်ပြည်သစ်အစိုးရရဲ့ထုတ်ပြန်စာမှာအီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်ဖို့နဲ့ဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိဖို့ဆိုတဲ့အချက်နှစ်ချက်ကိုခေါင်းဆောင်တွေအကြားသဘောတူကြတယ်လို့ပါရှိပါရယ်ညီလာခံမှာပြည်သစ်သမ္မတမက်ခရွန်ကAmerican သမ္မတ Trump နဲ့ Iran သမ္မတ Rouhani တို့အကြားဆွေးနွေးပွဲကိုမြင့်တွေ့လိုတယ်လို့လည်းပြောခဲ့ပါဗျ။သမ္မတ Trump ကဒီဆွေးနွေးပွဲဖြစ်နိုင်တယ်လို့လည်းပြောပါဗျ။
I think Iran wants to get this situation straightened out. Now is that based on fact or based on gut? That's based on gut.
Iran နဲ့ဒီကိစ္စကိုအော်အမြင်တဲ့သဘောတူညီချက်ရချင်နေပါတယ်။သူတို့တော်တော်ကိုဆွဆွရွရွခံနေရတာပါ။ကုန်စင်းတို့ကခေါင်ခိုက်နေပြီးစီးပွားရေးကကျနေပါတယ်။ပိတ်ဆို့မှုကြောင့်သူတို့တော်တော်လေးထိခိုက်နေပါပြီ။ဒါကြောင့်တွေးဆွန်ဆွေးနွေးပွဲကဖြစ်နိုင်ပါတယ
်။ American သမ္မတ Trump ဟာ G7 ထိပ်သီးညီလာခံကိုရုရှားနိုင်ငံနဲ့တည်ယောက်တင်ကြောင်းထုတ်ပေါ်ပြောဆိုထားခဲ့ပါတယ်။2014ခုနှစ်အတွင်းရုရှားနိုင်ငံကယူကရိန်းပိုင် Crimea ကျွန်းဆွယ်ကိုရုရှားလက်အောက်သွတ်သွင်းခဲ့တာကြောင့် G7 အဖွဲ့ဝင်ဖြစ်ကထုတ်ပယ်ခံထားရတာပါ။2020ပြည့်နှစ်မှာကျင်းပမဲ့46ကြိမ်မြောက် G7 ညီလာခံမှာရုရှားပါဝင်ကောင်းပါဝင်မယ်လို့လည်းသမ္မတ Trump ကပြောပါတယ်။ဒါပြင်အဲ့ဒီညီလာခံကိုနောက်နှစ်American နိုင်ငံမှာကျင်းပတဲ့အခါ Florida ပြည်နယ်ကသူပိုင်ဆိုင်တဲ့အမျိုးသား Doral Golf Club မှာလက်ခံကျင်းပပွဲရှိတယ်လို့လဲဆိုပါရယ်။အုံထမ်းမင်တွေအကြားခန္ဓာကြီးကျယ်တယ်လို့သူကိုယ်တိုင်ကပြောလို့ရှိတဲ့ G7 ူကိုပိုင်ကောက်ကလပ်ဟာပြင်သစ်ဂျာမနီအီတလီဗြိတိန်ဂျပန်နဲ့ကနေဒါနိုင်ငံကခေါင်းဆောင်တွေကိုအက်ခံဖို့အကောင်းဆုံးနေရာဖြစ်တယ်လို့လည်းပြောကြောင်းပါခင်ဗျာပြည်ဝင်မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒေတာဆိုင်ရာသတင်းလောတပုတ်ကိုဆက်လက်နားဆင်ရပါမယ်အမေရိကန်နဲ့အာဆီယံရဲ့ပထမဆုံးအကြိမ်ပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်မှုမှာမြန်မာရေတပ်လဲပါဝင်မှာဖြစ်ပြီးမြန်မာရေတပ်ကကျန်းစစ်သားစီရင်ရင်နဲ့ရေတပ်တပ်ဖွဲ့ဝင်တွေမြန်မာနိုင်ငံနဲ့ထွက်သွားပြီလို့သိရပါတယ်ပြည်ခဲ့တဲ့နှစ်ကတရုတ်နဲ့စီရင်လေ့ကျင့်မှုလုပ်ခဲ့တဲ့အာဆီယံကဒီနေ့မှအမေရိကန်နဲ့လေ့ကျင့်မှုထွက်ပေါ်လာတာဟာဆိုရင်တရုတ်နဲ့ကုန်သွယ်ရေးကိုအားထားတဲ့အာဆီယံဒေသအနေနဲ့လုံခြုံရေးပိုင်းဆိုင်ရာမှာတော့အမေရိကန်နဲ့ပိုပြီးနှိစက်တဲ့သဘောလို့လည်းသုံးသပ်သူတွေကယူဆကြပါတယ်မတ်သိကီထိုက်တင်ပြပေးပါပါဗျာ
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ကြားပထမဆုံးအချိန်အဖြစ်ပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်ခန်းမှာမြန်မာရေတပ်လည်းပါဝင်မှာပါထိုင်းပင်လယ်ကွေးမှာစက်တင်ဘာလ2ရက်နေ့ကနေ6ရက်နေ့အထိကျင်းပမဲ့စစ်ရေးလေ့ကျင့်မှုမှာပါဝင်ဖို့မြန်မာရေတပ်ကဒုတိယဗိုလ်မှူးကြီးခွန်အောင်ကျော်ဦးဆောင်တဲ့တပ်ဖွဲ့ကကျန်းစစ်သားစစ်ရေးရင်နဲ့ရန်ကုန်မြို့ကနေဩဂုတ်လ26ရက်နေ့ကထွက်ခွာသွားပြီဖြစ်ပါတယ်။အမေရိကန်ရေတပ်ကဦးဆောင်မဲ့အာဆီယံအမေရိကန်စစ်ရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟာဝိုင်အခြေစိုက်Asia Pacific Center for Security Studies ဌာနမှာ28နှစ်တာဝန်ထမ်းဆောင်ခဲ့သူမြန်မာနယ်ပွားအငိမ့်စာဒုတိယဗိုလ်မှူးကြီးပါမောက်ခဒေါက်တာမီမီဝင်းဘတ်ကအခုလိုပြောပါတယ
် The ASEAN US Maritime Exercise ကဒီအခုကြုံတွေ့ရတဲ့အန္တရာယ်တွေကိုအတူတကွပြန်ပြီးတော့ထိထိရောက်ရောက်တုံ့ပြန်နိုင်ဖို့အတွက်သူတို့ဒီဥစ္စာ exercise တွေတခုလုပ်နေကြတာပါရှင်အာဆီယံထဲနိုင်ငံလုံးပါဝင်ပါတယ်မြန်မာနိုင်ငံကလည်းအာဆီယံနိုင်ငံတစ်နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ဒီ exercise မှာသူတို့ပါဝင်ပါမယ်လို့ကျွန်မကြားရပါတယ်အခုလည်းဒီနေ့မနေ့ပဲသူတို့ကျန်းစစ်သားဆိုတဲ့စစ်တင်ပေါ်ဒီနေ့မနေ့ထွက်သွားတယ်လို့ကြားရပါတယ်အဓိကကပေါ့နော်ပြင်လဲပြင်မှာ crisis ဖြစ်တဲ့အခါကြလို့ရှင်အဆက်အသွယ်ပြုတ်လုပြီးတော့သူတို့ဒီတုံ့ပြန်နိုင်ဖို့အတွက်ကိုသူတို့လုပ်တဲ့ဒီ exercise လုပ်တဲ့အခမ်းအနားပါနောက်တစ်ခါနိုင်ငံတကာပြင်လဲရေးဒီပိုင်းဆိုင်မှုဥပဒေနဲ့ပတ်သက်ပြီးတော့ဒီဥစ္စာကိုဘယ်လိုအသုံးချပြီးတော့ဘယ်လိုလိုက်နာလဲဆိုပြီးတော့အဲ့ဒီဥစ္စာလည်းတခုလည်းပါပါတယ်အကယ်၍မောင်ခိုကုံကူတင်မောတစီတွေ့လို့ရှိလို့ရှင်သူတို့အဲ့ဒီဥစ္စာကိုဘယ်လိုပူပေါင်းပြီးတော့ပေါ့နော်ဒီဥစ္စာကိုဘယ်လိုဖတ်မလဲပေါ့နော်အဲ့ဒါမျိုးတခုနောက်ငါးခိုဖတ်နေတဲ့တင်မောတွေကိုဘယ်လိုမျိုးအတူတကွဆက်သွယ်ပြီးတော့ဖတ်မလဲဆိုတာအဲ့ဒါသူတို့အဲ့ဒီဥစ္စာကို exercise လုပ်မယ်နောက်တစ်ခုကပင်လယ်ဓားများဖြစ်တိုက်နေတဲ့ဥစ္စာတွေကိုဘလို့အတူတကွဖမ်းမလဲပေါ့နော်တုံ့ပြန်မလဲဆိုတာအဲ့ဒါမျိုးတွေသူတို့ထိုင်းပင်လယ်ကွေ့မှာသူတို့ဒီ exercise လုပ်ပါပ
ါရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တရုတ်နိုင်ငံတို့ပြီးခဲ့တဲ့နှစ်ကပူရဲစစ်ရေးလေ့ကျင့်မှုအပြီးအခုအခါအမေရိကန်ပြည်ထောင်စုနဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကြားပထမဆုံးအကြိမ်စစ်ရေးလေ့ကျင့်မှုထွက်ပေါ်လာတာဟာဆိုရင်အရှေ့တောင်အာရှဒေသအပေါ်ကမ္ဘာအင်အားကြီးတရုတ်နဲ့အမေရိကန်တို့ပိုပြီးဩဇာတက်ရောက်လို့မှုပြင်းပြလာတာကိုပြသနေတာလို့သုံးသပ်သူတွေကပြောပါတယ်။လူရေတန်း630ရှိတဲ့အရှေ့တောင်အာရှနိုင်ငံတွေကတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးနဲ့ဆက်ဆံရေးရှိပါတယ်။အထူးသဖြင့်တော့တရုတ်နဲ့စီးပွားဆက်ဆံမှုပိုရှိပြီးအဖွဲ့ဝင်နိုင်ငံတချို့နဲ့ရေပြင်ပိုင်းနဲ့အငင်းပွားမှုတွေကြောင့်တရုတ်ရဲ့ဖိအားရှိလာတာနဲ့အတူပဲအမေရိကန်ကိုလုံခြုံရေးအရာပိုပြီးအားထားလာပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်တဲ့တချို့ကိုအာဆီယံအဖွဲ့ဝင်တွေဖြစ်တဲ့မလေးရှားဖိလစ်ပိုင်ဗီယက်နမ်ဘရူနိုင်းနိုင်ငံတို့နဲ့တရုတ်ကြားအငင်းပွားနေတာပါစင်ကာပူနိုင်ငံနိုင်ငံတကာလေ့လာရေးဆိုင်ရာ S ရာဂျရတနန်ကျောင်းကတွဲဖက်ပါမောက်ခအလန်ချောင်းကအခုလိုပြောပါတယ်
I think it's just diplomatic smoke signal you should not be
ဒါကတန်နမန်ရေးရဆောင်ရွက်တဲ့အရေးလက္ခဏာသာဖြစ်ပြီးတိတိမပေါ်ပါဘူးဒီလိုတန်ခင်းတမန်ခင်းအရာဆောင်ရွက်မှုလေးကိုတော့တရုတ်ဘက်ကတော့သိပြီးအလေးထားပါလိမ့်မယ်။ဒါကြောင့်တရုတ်အနေနဲ့ကတော့အာဆီယံကိုမဟာမိတ်အဖြစ်မသိမ်းသွင်းနိုင်ပေဘူးဆိုတဲ့အချက်ပေါ်သိပြီးအလေးနဲ့ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ထိုင်းနိုင်ငံချွန်ပူရီခရိုင်ကရေတပ်အခြေစိုက်စခန်းတစ်ခုမှလုပ်မဲ့အာဆီယံအမေရိကန်စီးရီးလေ့ကျင့်မှုမှာတော့အနည်းဆုံးစစ်သင်္ဘော၈ဆင်းနဲ့စစ်လေယာဉ်တွေလည်းပါမယ်လို့သတင်းတွေမှဖော်ပြကြပါတယ်။ဒီစီရင်လေ့ကျင့်မှုကဗီယက်နမ်နိုင်ငံတောင်ဘက်အစွန်ဆုံးကကမိုးပြည်နယ်ထိရောက်မယ်လို့လည်းပြောပါတယ်။ စီးရဲလေ့ကျင့်မှုကိုအမေရိကန်ရေတပ်တပ်မဟာခုနှစ်ကဥဆောင်မှာဖြစ်တယ်လို့လဲဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။တဘာဝဘေးအန္တရာယ်တုံ့ပြန်ခဲ့စေရည်လိုမျိုးတိတ်ပြီးမပြင်းထန်လာတဲ့လေ့ကျင့်မှုမျိုးတွေကိုပဲဆောင်ရွက်ဖွယ်ရှိတယ်လို့စင်ကာပူနိုင်ငံ Technological Tech တို့ကရေချောင်းလုံခြုံရေးဆိုင်ရာသုတေသနပညာရှင်ကော်လင်းခော့ကပြောပါတယ်။ဖိလစ်ပိုင်ကအမေရိကန်ရေတပ်နဲ့နှစ်ဆယ်စီးရည်လေ့ကျင့်မှုတွေပို့လုပ်လာပြီးပြီးခဲ့တဲ့မတ်လတုန်းကလည်းအမေရိကန်လေရင်တင်တင်မော့ကဗီယက်နမ်ကိုတွားရောက်ခဲ့တာတွေကတရုတ်ကိုစိတ်ပြက်စေပါတယ်။နောက်လာတဲ့မှာအမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားစီးရဲလေ့ကျင့်မှုဟာဆိုရင်လေပြီးခဲ့တဲ့နှစ်ကတရုတ်နဲ့စီးရဲလေ့ကျင့်မှုကရေရှည်ပိုင်းဖြတ်ချက်မဟုတ်ဘူးဆိုတာကိုစောင်းပါရိတ်ချေပြသလိုက်တာလို့လဲကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်ရဲ့စီးရဲခေတ်ကာလရန်ပတ်ဟောင်းနဲ့ခေတ်တည်းမှာစီးပွားရေးပြိုင်ဘက်အမေရိကန်အနေနဲ့ကတော့သမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်အတွင်းတောင်တရုတ်ပင်လယ်ပြင်အတွင်းသင်္ဘောခုံမောက်မှုအရေးအတွက်ကိုစပြီးတိုးမြင့်ခဲ့ပါတယ်။မလေးရှား၊ဗီယက်နမ်တို့နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ပင်လယ်ပြင်အတွင်းတရုတ်ဘက်ကရေနံရှာပွေရေးရည်ရင်ဆင်းလွတ်ခဲ့တာဟာနိုင်တဲ့စီနင်းပြုချက်မှုဖြစ်လေအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကပြီးခဲ့တဲ့သတင်းပတ်မှာပဲဆွတ်ဆွဲခဲ့ပါတယ
်။မတင်ကိထိုက်တင်ပြခဲ့တာပါ။ H&M နဲ့ Bestseller အပါအဝင်နာမကြီးအထည် Fashion Company တွေအနေနဲ့သူတို့မှာယူနေတဲ့မြန်မာနိုင်ငံကအထည်ချုပ်စက်ရုံတွေဟာမြန်မာစစ်တပ်နဲ့ပတ်သက်မှုရှိမရှိသုံးသပ်နေကြမှာပဲ Esprit ကတော့အထည်တွေကိုထပ်မမှောက်ယူတော့မှာမဟုတ်ဘူးလို့ဆိုပါရယ်မက်အင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြပေးပါမယ်ခင်ဗျာ
စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင် Limited ကပိုင်ဆိုင်တဲ့ရန်ကုန်မြို့ကငွေပင်လယ်စက်မှုဇုံနဲ့ပြမတ်ပင်စက်မှုဇုံတွေမှာ Next Bestseller H&M Marks and Spencer CNA နဲ့ Esprit စတဲ့နာမည်ကြီးကုမ္ပဏီတွေကိုအထည်တွေတင်ပို့နေတဲ့အထည်ချုပ်စက်ရုံတွေရှိနေတာပါဒါကြောင့် Esprit Awit ကုမ္ပဏီကတော့သူတို့မှာယူနေတဲ့ Perfect Gains အထည်ချုပ်စက်ရုံဟာအဲ့ဒီစက်မှုဇုံတစ်ခုထဲမှာရှိနေတဲ့အတွက်ဆက်လက်မှာယူတော့မှာမဟုတ်ဘူးလို့သတင်းဌာနတွေကအီးမေးလ်နဲ့ရေးသားတုံ့ပြန်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေရှိနေတဲ့ဒီစက်မှုဇုံဟာစစ်တပ်စီးပွားရေးနဲ့ပတ်သက်နေတယ်ဆိုတာကုမ္ပဏီအနေနဲ့အရင်ကသတိမပြုမိခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒါအပြင်အနာဂတ်မှာလည်းEsprit ကုမ္ပဏီအနေနဲ့ဒီလိုစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်မှုရှိမရှိဆိုတဲ့အခြေအနေကိုသတိထားအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါရယ်။ဩဂုတ်လ9ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင် FFM ကထုတ်ပြန်လိုက်တဲ့မြန်မာတပ်မတော်ရဲ့စီးပွားရေးအကျိုးမြတ်များဆိုတဲ့အစီရင်ခံစာမှာစက်မှုလက်မှုဇုံနှစ်ခုကိုစစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင် Limited ကပိုင်ဆိုင်ကြောင်းဖော်ပြခဲ့တာပါ။ဒါကြောင့်အခုလို FFM ကထုတ်ပြန်လိုက်တဲ့အစီရင်ခံစာပါအချက်တွေကိုသူတို့ကုမ္ပဏီအနေနဲ့အလေးနက်ထားသုံးသပ်နေပြီးလူခွင့်ရေးကိုအလေးနက်ထားတဲ့စီးပွားရေးကုမ္ပဏီတစ်ခုအနေနဲ့ရှေ့ဆက်ဘလို့ဆောင်ရွက်မလဲဆိုတာစဉ်းစားနေကြောင်း H&M ကုမ္ပဏီက VOA ကိုဩဂုတ်လ26ရက်နေ့တနင်္လာနေ့ကအီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။အဲ့ဒီတည်းမှာတော့FFM အစီရင်ခံစာမှာဖော်ပြထားတဲ့စိုးရိမ်ပွဲရာရှိနေတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့ H&M ကုမ္ပဏီကအလေးနက်ထားဆောင်ရွက်ကြောင်းအခုချိန်မှာဒီအစီရင်ခံစာမှာပါတဲ့အခန်းတိုင်းကို H&M ကုမ္ပဏီအနေနဲ့လေ့လာနေပြီးဘလို့ဆုံးဖြတ်ပြီးတင့်လျော်အောင်ဆောင်ရွက်မလဲဆိုတဲ့လိုအပ်ချက်တွေကိုသုံးသပ်နေကြောင်းကုမ္ပဏီစီးပွားရေးတစ်ခုလုံးမှာလူခွင့်ရေးကိုလေးစားမြင့်တင်ဖို့ဆိုတဲ့နေရာမှာ H&M အနေနဲ့ဥပဒေနဲ့အညီတရားဝင်တာဝန်ရှိတဲ့အပေါ်အပြည့်အဝတာဝန်ခံမှုရှိကြောင်းလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာမြမအစိုးရနဲ့ဆွေးနွေးပွဲတွေမကြာခဏပြုလုပ်ခဲ့ပြီးအရေးပါပြီးလက်တလောဆောင်ရွက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အပါအဝင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းလိုက်နာဖို့ကုမ္ပဏီအနေနဲ့တင်ပြခဲ့ကြောင်းဖော်ပြထားပါတယ်Bestseller ကုမ္ပဏီကလည်းသူတို့ FFM အစီရင်ခံစာကိုသုံးသပ်နေပြီးအဲ့ဒီမှာပါတဲ့အကြံပြုချက်တွေအတိုင်းလိုအပ်ရင်လိုက်နာအကောင့်ထည့်ဖို့ဆောင်ရွက်မှာဖြစ်တယ်လို့သတင်းမီဒီယာတွေကတုံ့ပြန်ပြောဆိုထားပါတယ်။အခုလိုနာမည်ကြီးအဝတ်ထည် Fashion ကုမ္ပဏီတွေဘက်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ FFM အစီရင်ခံစာအကြံပြုချက်အတိုင်းတုံ့ပြန်ဆောင်ရွက်လာတာကိုကြိုဆိုကြောင်းဒီတိတ်ချေဆိုင် Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ်။
Yeah, so this is very positive because the companies are not saying we're going to pull out of Burma altogether. They are saying we're investigating.
ဒါဟာတကယ်ကိုအပြစ်သဘောဆောင်တဲ့တုံ့ပြန်ချက်ဖြစ်ပါတယ်။ company တွေတညီတညွတ်တည်းပြောနေတာကသူတို့အဝတ်အထည်တွေချုပ်နေတဲ့စက်အုံတွေကမြန်မာစစ်တပ်နဲ့ပတ်သက်မှုရှိမရှိဆိုတာ စုံစမ်းစစ်ဆေးမှာဖြစ်တယ်ဆိုတဲ့အချက်ပါသူတို့စီးပွားရေးတွေမြန်မာနိုင်ငံကထွက်သွားမယ်လို့ပြောနေတာမဟုတ်ပါဘူးဒီအတိုင်းပဲကျွန်တော်တို့ကအတိအကျတောင်းဆိုနေတာဖြစ်ပါတယ်စစ်တပ်နဲ့တိုက်ရိုက်ပဲဖြစ်ဖြစ်တွယ်ဝိုက်ပဲဖြစ်ဖြစ်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုတာမျိုးဘဲကုမ္ပဏီကမှစဉ်းစားဖို့မသင့်တယ်လို့လက်ခံဖို့လည်းမသင့်ပါဘူးတကယ်လို့စစ်တပ်နဲ့စီးပွားရေးလုပ်ချင်းအပြင်စစ်တပ်ရဲ့ဝင်ငွေတွေပိုပြီးတူအောင်လုပ်ပေးနေတယ်လို့ဖြစ်နေပြီးဒီဝင်ငွေတွေကိုလက်နဲ့ဝယ်ဖို့အတွက်သုံးနေတယ်ဆိုတာသူတို့သိနေပါတယ်ဒီလိုမျိုးစစ်တပ်နဲ့ပတ်သက်မှုရှိမရှိဆိုတာကိုကုမ္ပဏီတွေကပြန်ပြီးသုံးသပ်နေတယ်ဆိုတဲ့တုံ့ပြန်ချက်မျိုးကိုကျွန်တော်တို့လိုချင်တာပါ
အခုလို FFM အစီရင်ခံစာနဲ့ပတ်သက်လို့အဝစ်ထည်ကုမ္ပဏီတွေရဲ့တုံ့ပြန်ချက်တွေဟာဒီအစီရင်ခံစာထိရောက်မှုရဲ့အစအဦးပိုင်းမှာပဲရှိသေးကြောင်း Mark Farmer ကဆိုပါတယ်ဒါကြောင့်အခြားနယ်ပယ်ကကုမ္ပဏီတွေလည်းအလားတူဆောင်ရွက်ဖို့ရှိလာမယ်လို့ Mark Farmer ကပြောပါတယ်
။ We're looking now, you know, there are 3 military owned ports in Yangon and we will be writing to all the shipping companies, Maersk and other companies.
ရန်ကုန်မှာစစ်တပ်ပိုင်နဲ့စိတ်ကမ်း3ခုရှိပါတယ်။ဒီစိတ်ကမ်းတွေကိုအသုံးပြုတဲ့တင်မောက်ကုမ္ပဏီအားလုံးကိုကျွန်တော်တို့စာရည်ရေးသားအကြောင်းကြားနေတာကသူတို့ကုမ္ပဏီတွေဟာလည်းစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့သဘောမျိုးဖြစ်နေတယ်ဆိုတာပါပဲ။စစ်တပ်နဲ့ပတ်သက်တဲ့ဆက်မှုဇုံတွေမှာရှိနေတဲ့စက်ယုံတွေနဲ့မပတ်သက်ဖို့လုပ်နေတဲ့ကုမ္ပဏီတွေရှိလာနေတဲ့အတွက်သူတို့ကုမ္ပဏီတွေအနေနဲ့လည်းစစ်တပ်ပိုင်စိတ်ကမ်းတွေကိုအသုံးမပြုသင့်ဘူးလို့ကျွန်တော်တို့ထောက်ပြထားပါတယ်။သူတို့အနေနဲ့တခြားအယက်သားစီးပွားရေးလုပ်ငန်းရှိတွေနဲ့ပူးပေါင်းလှုပ်ဆောင်နိုင်ပါတယ်။ကျွန်တော်တို့ပြောနေတာကစစ်တပ်နဲ့မပတ်သက်ဖို့ပဲဖြစ်ပြီးဒီလိုနည်းလမ်းနဲ့သာစစ်တပ်ရဲ့ဝင်ငွေကိုဖျက်တောက်ဖို့စတင်နိုင်မှာဖြစ်ပါတယ်။
FFM အစီအစဉ်ခန်းစာမှာသူတို့မှတ်တမ်းတင်ရရှိထားတဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအမြောက်အများဟာနိုင်ငံတကာဥပဒေအောက်မှာအဆိုးဝါးဆုံးသောရာဇဝတ်မှုတွေဖြစ်ကြောင်းနဲ့တပ်မတော်ပိုင်တဲ့ကုမ္ပဏီတွေနဲ့လက်ခွဲကုမ္ပဏီတွေအားလုံးအပေါ်ပြစ်မှတ်ထားတဲ့ငွေကြေးဆိုင်ရာပိတ်ဆို့မှုတွေကိုချမှတ်တင်ကြောင်းဖော်ပြထားပါတယ်ရှင
်။မန်အင်ဂျင်နိုင်တင်ပြတော့တာပါ။ဆက်လက်ပြီးထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုလည်းနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်မှာမူဆေးတဲဆောင်တဲ့အုပ်စုတွေနဲ့ထိုင်းစစ်တပ်အကြားချင်းမိုင်ခေမဲအိုင်းမြို့နယ်ထဲမှာဩဂုတ်လ26ရက်နေ့မနက်စောစောကတိုက်ပွဲဖြစ်ပွားခဲ့ပြီးခလတ်တံမိုးဘန်းငွေတန်း3500နီးပါးလောက်တံမိုးရှိတဲ့စိတ်ကြွဈေးဆယ်တန်းကျော်ဖမ်းဆီးခဲ့မိတယ်လို့မူဆေးဝမောင်ခိုအုပ်စုဝင်တဦးအသေးပြီးတဦးကိုအရှင်ဖမ်းမိခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခေမဲအိုင်းမြို့နယ်အတွင်းကိုမြန်မာနိုင်ငံဘက်ကနေစိတ်ကြွဈေးကြားတွေတဲဆောင်လာတဲ့အင်အား30ကနေ50အကြားမှရှိတဲ့လက်နက်ကင်အဖွဲ့တွေဝင်ရောက်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့တာပါချင်းမိုင်ခရိုင်နေသားဆောင်တပ်ရင်းနဲ့မဲအိုင်းရဲတပ်ဖွဲ့ဝင်တွေစတဲ့ပူးပေါင်းအဖွဲ့ဝင်တွေဟာဩဂုတ်လ26ရက်နေ့မနက်ပိုင်းမှာမူရမောက်ကိုသမားတွေနဲ့မိနစ်20အကြာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မဲအိုင်းခရိုင်ထက်တောင်ကျေးရွာအမှတ်6ကျေးရွာအုပ်စုအနီးမှာကားနှစ်စီးပေါ်ကိုစိတ်ကြွဈေးတွေတင်ဆောင်နေတာကိုရွာသားတွေကသတင်းပေးတာကြောင့်ရယ်ကြိုတင်သတင်းရထားတာကြောင့်ထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကအဲ့ဒီနေရာကိုတွားရောက်ဖမ်းဆီးခဲ့ကြတာလို့ဆိုပါရယ်။ထိုင်းအနာပိုင်းတွေကိုစတွေ့တဲ့အချိန်မှာမူရစေဝါတဲဆောင်လာသူတွေကလက်ပစ်ဘုံတွေမောင်းပြန်သနက်တွေနဲ့စတင်တိုက်ခိုက်ခဲ့ကြပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်ခဲ့ကြတာလို့လည်းထိုင်းစစ်တပ်ကဆိုပါရယ်။တိုက်ပွဲဖြစ်ပွားတဲ့အချိန်မျိုးကိုတော့ထိုင်းအမှတ်5ဒေသရဲမှူးမွန်ထရီစဘော်နာနွန်းကအခုလိုပြောသွားပါရယ်။ကိုတလုံးတစိတ်တွေနဲ့စိတ်ကြွသေးတွေဟာဖမ်းမိချိန်မှာပြန်ကျဲနေတာပါမူရလက်နက်ကင်အဖွဲ့တွေပြန်ဆုတ်ခွာသွားတဲ့အချိန်မှာတော့ထိုင်းနိုင်ငံကလိုင်စင်နံပါတ်နဲ့ကားနှစ်စီးပေါ်မှာတင်လက်စစိတ်ကြွသေးပြားဆာလာအိတ်ထုတ်ပေါင်း49တို့ကိုကားပေါ်နဲ့တောဆက်တစ်လျှောက်ပြန်ကျဲနေတာကိုဖမ်းမိခဲ့ပါတယ်ဒါအပြင်မူရစေဝါတည်ဆောင်လာတဲ့လက်နက်ကင်တဦးလည်းတည်ဆုံခဲ့ပြီးတဦးကိုတော့အရှင်ဖမ်းမိခဲ့တယ်လို့ပြောသွားပါတယ်ထိုင်းဘက်ကအကြဆုံးဒဏ်ရာတွေမရရှိခဲ့ဘူးလို့လည်းဆိုပါရယ်အခုဖမ်းမိတဲ့ကိုတုံးလုံးတစိမ့်စိတ်ကြွစေပြအရေးအတွက်ဟာဆက်တန်း5သိန်းရှိပါရယ်ထိုင်းမြောက်ပိုင်းချင်းမိုင်ချင်းရံခရိုင်ထဲမှာတော့စိတ်ကြွစေတွေကမကြာခဏဖမ်းမိနေတယ်လို့အခုလိုပဲမူရင်မောက်ကိုသမားတွေနဲ့ထိုင်းစစ်တပ်ကြားမကြာခဏတိုက်ပွဲတွေလည်းဖြစ်ပွားခဲ့ပါရယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ American Peter Smith of Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ29ရက်ဤကနေ့မနက်ခင်းအစီအစဉ်တွေကိုမနက် 9:00 အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေတဲကအပတ်စဉ်စီးပွားရေးကဏ္ဍမှာတော့
I'm particularly pleased to report that bilateral border trade between Myanmar and Thailand topped
2023 ရဲ့နေ့ကဘန်ကောက်မြို့မှာကျင်းပခဲ့တဲ့ Myanmar Insight 2019အခမ်းအနားအတွက်ဒေါန်ဆန်းစုကြည်ကဗီဒီယိုကနေတဆင့်မိန့်ခွန်းပြောကြားခဲ့တာပါဒီအပတ်စီးပွားရေးအပတ်စဉ်ကဏ္ဍမှာမကြာခင်နားဆင်ကြရပါမယ်ဒီအစီအစဉ်ပြင်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်မနေ့ကအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံးလင် American တခွင်ကိုမကြာခင်မှာနားဆင်ကြရပါမယ်ဒီအစီအစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်ကောက်နှုတ်ပြီးဒေါ်လာလတ်တန်နဲ့မတ်ဤတန်စင်တို့ကတင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာ
ပထမဆုံးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ရင်ကျူးလွန်တဲ့ပြစ်မှုတွေအတွက်ခင်းလွတ်မှုသိရနေပြီးတာဝန်ယူတာဝန်ခံမှုကလည်းတိတ်ကိုတင်းနေတယ်ဆိုတဲ့ခေါင်းကြီးနဲ့ဩဂုတ်လ24ရက်နေ့ထုတ် WhatsApp စင်စာကြီးရဲ့ Editor အဘော်ကနေကောက်နှုတ်တင်ပြလိုပါတယ်။လူငယ်တဲ့နှစ်ကဖြစ်တဲ့ပြီးခဲ့တဲ့သတင်းပတ်ကုန်တွင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရှိရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုစတင်ခဲ့တဲ့အတွက်ရူဝင်ဂျာ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့တဲ့အတွက်ကမ္ဘာပေါ်မှာအဆိုပါဆုံးလူသားချင်းစာနာမှုပဋိပက္ခကြီးတဲ့မှာတခုပါဝင်တဲ့လူအခွင့်အရေးဘေးဒုက္ခကြီးဖြစ်ပွားခဲ့တယ်လို့အစချီရေးသားခဲ့ပါတယ်။ခုလသမ္မတချက်လက်ရှာဖွေရေးဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့တဲ့အစည်းအခမ်းစာမှာမြန်မာစစ်တပ်ဟာလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုမှာအုပ်စုဖွဲ့အတ္တမပြုကျင့်မှုတွေပြုလုပ်ခဲ့တဲ့အတွက်ဒီပြစ်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးတာရည်ရွယ်အပြစ်ပေးတာတွေမရှိခဲ့တဲ့အတွက်မြန်မာအစိုးရမှ genocide သဘောတူစာချုပ်အရတာဝန်ရှိတယ်လို့ဆိုထားပါတယ်။ဒီလောက်စောစောပိုင်းကလည်းကုလသမဂ္ဂမစ်ရှင်ရဲ့ထုတ်ပြန်ချက်အရတက်မရော့ဟာနိုင်ငံခြားနေပြည်တွင်းကော်မတီပေါင်း200ခန့်လို့နဲ့စီးပွားရေးလုပ်ငန်းတွေပြီးပြည်တွင်းမှာမြန်မာစီးပွားရေးဥပိုင် limited နဲ့စီးပွားရေး corporation တို့ဟာပြည်တွင်းမှာအနည်းဆုံးကော်မတီပေါင်း120ပိုင်ကနှစ်ခုစလုံးကိုမြန်မာစစ်တပ်ထိတ်တန့်အရာရှိတွေကထင်းချုပ်ဥဆောင်နေတယ်လို့ဆိုထားပါတယ်။ဒါအပြင်တရုတ်၊ရုရှား၊မြောက်ကိုရီးယားတို့ကလည်းမြမတက်မရော်ကိုလက်နက်တွေရောင်းချနေတဲ့အပြင်တက်မရော်ဟာခရိုနီတွေထံကလည်းအလှငွေရရှိဖို့လည်းအားကိုးနေကြတာတွေ့ရတယ်လို့យေတာထားပါတယ်။2019စက်တင်ဘာလတရနေ့ကအလှငွေကောက်ခံပွဲပြုလို့ရမှာမြမစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပင်ဂါလီတွေပေါ်တက်မရော်ရဲ့လုပ်ရဟာလုံတင်လုတ်ထိုက်တဲ့လုပ်ရလို့ပြောခဲ့တယ်လို့ဆိုပါတယ်။အဲဒီမှာကောက်ခံလို့ရရှိတဲ့အလှငွေတစ်စိတ်တစ်ပိုင်းကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားနေဆက်တဲ့အတိုင်းတည်ဆောက်ဖို့လည်းတုံ့ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အရသာအစုအယတက်လာပြီးမှစစ်တပ်ပေါ်အရဖက်အစုအယကထိန်းချုပ်မှုမရှိဘဲလွတ်တော်မှလည်း25ရာခိုင်နှုန်းကစစ်ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှပိတ်ဆို့ထန်တားနိုင်ကြတာဖြစ်ပါတယ်။တိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂထုတ်ပြန်တဲ့အစည်းအခမ်းအစာမှာထောက်ပြထားတဲ့မြန်မာစစ်ထိတ်တန်းခေါင်းဆောင်တို့ကိုစုံစမ်းစစ်ဆေးပြီးပြစ်မှုထင်ရှားတွေ့ရှိရင်ရေးယူဖို့လည်းတိုက်တွန်းထားပေမယ့်လို့သူတို့နှစ်ဦးဟာဂဏိအထိယာရုတာဝန်ထမ်းဆောင်နေစေရှိတယ်လို့လည်းအဒီတအဘော်မှာထောက်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့ရှင်းလင်းတဲ့လမ်းပြမြေပုံကိုချပြထားပြီးဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်ထိတ်တန့်စစ်ဘိုလ်ချုပ်တွေပေါ်ဒဏ်ခရည်ယူမှုတွေချက်မှတ်ထားပြီးဖြစ်ပါတယ်။ဒါဒါပေမဲ့လို့ဓာတ်ထည်ပို့ပြီးလှုပ်ဆောင်နိုင်တာတွေရှိပါတယ်။တမ်ဘရိုနဲ့စီးပွားရေးလုပ်နေတဲ့အထူးသဖြင့်ပြည်ပကကော်မတီတွေကိုဒဏ်ခရည်ယူတာတပိတ်မှောက်တာတွေလှုပ်တင်ကြပါတယ်။ရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုကျူးလွန်ခဲ့တာနှစ်နှစ်ရှိခဲ့ပေမဲ့လို့လည်းအပြစ်ပေးရည်ယူမှုတွေတာဝန်ခံတာဝန်ယူမှုတွေကတိတ်ကိုနေပါနေပါတယ်လို့ဝါရှင်တန်ပို့ရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ်ရှင်
။ရိုဟင်ဂျာတွေမြန်မာနိုင်ငံကိုဘေးကင်းစွာပြန်လာနိုင်ရေးအာဆီယံဖွဲ့ကအမခံပေးတဲ့နေဆိုရဲကောင်းစင်နဲ့စူပါလာကန်ဂျနာကူဒီက koreaherald.com မှာ August 25ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။ရခိုင်ပြည်နယ်ကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေနေရရင်ကိုပြင်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားနှိမ့်နိုင်နေချိန်မှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကလည်းဝင်ကူရမှာဖြစ်တဲ့ဆိုပြီးတော့ဆောင်းမရှင်ကအစာချီရေးသားထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလလေတုန်းကရိုဟင်ဂျာတွေနေရကိုပြန်ပို့ဖို့ပထမအကြိမ်ကြိုးစားခဲ့ချိန်မှာစင်ကာပူနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့အာဆီယံအဖွဲ့ကအချက်နှစ်ချက်ကြောင့်ရိုဟင်ဂျာတွေနေရရင်ကိုပြန်နိုင်ရေးကူညီပါဝင်ဖို့သဘောတူခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေကိုကယ်တင်ဖို့ရေရိုဟင်ဂျာပြည်ပခမှာအာဆီယံရဲ့ပါဝင်ကူညီမှုပေါ်လွင်စေဖို့ရဖြစ်တဲ့အကြောင်းဆောင်းမရှင်ကထောက်ပြထားပါတယ်။ဒီနှစ်ဇန်နဝါရီလကစပြီးတော့အာဆီယံဥက္ကဋ္ဌအဖြစ်လွှဲပြောင်းတာဝန်ယူလိုက်တဲ့ထိုင်းနိုင်ငံကလည်းရိုဟင်ဂျာတွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာပါဝင်ကူညီမှာဖြစ်ကြောင်းနဲ့ရိုဟင်ဂျာပြည်ပခအတွက်ရေရှည်နေလန်းရှာဖို့ထောက်ခံတာလည်းဖြစ်တယ်ဆိုပြီးရေးထားပါတယ်။အာဆီယံထွေထွေတူညီမှုနဲ့တဘာဝဘေးစီမံခန့်ခွဲမှုအတွက်လူသားချင်းစာနာကူညီမှုဆိုင်ရာအာဆီယံညှိနှိုင်းရေးမှူးရုံးHA တို့အနေနဲ့ရိုဟင်ဂျာတွေရဲ့ရင်ကိုဘေးကင်းစွာပြန်နိုင်ရေးအတွက်မြေပြင်ခြေနေကိုတိကျတိကျစွာစစ်ဆေးတာအပါအဝင်တခြားစစ်ဆေးမှုတွေကိုလည်းတိုးမြင့်လှုပ်ဆောင်တင်တဲ့ဆိုပြီးတော့ဇူလိုင်လမှာထုတ်ပြန်တဲ့အာဆီယံနိုင်ငံတွေကြားသဘောတူညီချက်မှာအယုံဆိုင်ဖော်ပြထားတယ်လို့ရေးထားပါတယ်အာဆီယံအဖွဲ့ဝင်လည်းဖြစ်တဲ့မြန်မာရဲ့ပူးပေါင်းဆောင်ရွက်မှုလည်းရနေတဲ့အာဆီယံအနေနဲ့ရခိုင်ပြည်နယ်တွင်းကဒေသတွင်းတွေကိုလည်းလမ်းလမ်းမီသလိုဒုက္ခရောက်နေတဲ့နေရာတွေကအချက်လက်တွေလည်းရယူနိုင်စွာရှိရလို့ထောက်ပြထားပါတယ်။ရှေ့တောင်အာရှဒေသမှာရွန်ဂျာပြည်ပခါဖြစ်ရှင်းနိုင်ဖို့ကအာဆီယံအတွက်သိက္ခာအရေးပါတယ်ဆိုရင်လည်းရွန်ဂျာရင်းရဲ့ရင်းကိုဘေးကင်းစွာမြန်မာနိုင်ငံသားအနေနဲ့ပြန်လာနိုင်ရေးအတွက်အာဆီယံအဖွဲ့အစည်းနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးုံ UNHCR နဲ့မြန်မာအစိုးရနဲ့ပါပူးပေါင်းချိတ်ဆက်ဖို့အချိန်တန်ပြီဆိုပြီးတော့ဆောင်းမရှင်ကထောက်ပြပြောဆိုထားတာကိုဖတ်ရပါတယ်ရှင
်။ Gosh man ya ဒီခိုင်မြောက်ပိုင်းမှာ2019ခုနှစ်အပြန်လှန်အကြမ်းဖက်ပြည်ပခါတွေဖြစ်ပြီးတော့ဒုက္ခသည်တင်းကနန်းထိနေကြားထွက်ပြေးခဲ့ရတဲ့ဖြစ်ရပ်အခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြည့်ခဲ့ပါပြီထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါဒီဖြစ်ရပ်အတွင်းလူညုံရေးတပ်တွေရဲ့လူခွင့်ကြီးကျူးလွန်ဖောက်ပြက်မှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါမြန်မာစိုးရဘက်ကတော့ဒီဖြစ်ရပ်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာကြောင့်နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်စရာမလိုဘူးလို့ပြောနေပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်နှစ်တုန်းကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေအပေါ်မှာတရားစီရင်ရေးကဘလူးခီးရောက်နေပြီလေလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြမဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323821554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ပြောရမယ့်ကတန်ရက်ဒိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေပါတယ်။ဒိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဖို့တခါတယ်ဖိတ်ဖို့ဖျားစီ။အခုအလှည့်ကြတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါ။ဒေါ်လာလတ်တန်းက George Grow နဲ့အတူတင်ဆက်ပေးပါမယ်။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း th the b u s h bush the bush ကတော့ခြုံပုတ်လို့လုံောက်ဒီပဲရတော့စကိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံမှုတစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစာအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင်းရာစပင်လေးကိုအရင်ရှင်းပြပါစီငှက်ပြည့်ငှက်ဖန်းထွက်ရမှာခြုံထဲဝင်ပုတ်နေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြည့်ဘက်ကနေ wine တော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ဘဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတခုခုကိုတည့်တည့်မပြောတည့်တည့်မလုပ်ဘဲဝေကဝိုက်ခါရှောင်းခါလုတဲ့သဘောဖြစ်ပါလေ
အဓိပ္ပာယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တဲ့တဲ့ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ?ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတိမပြောဘူး။ဟိုဝိဒီရှောင်လုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Beat about the bush.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဗီယိုအတွက်တည်တံ့ထုတ်လွှင့်ပေးနေတဲ့ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။နိုင်ငံရေးရင်းနှီးမြှုပ်နှံမှုတွေအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာလူမှုရေးနိုင်ငံရေးစီးပွားရေးရပြည့်ပြင်ပြောင်းလဲမှုတွေဆောင်ရွက်ထားတဲ့အခြေအနေအစိုးရရဲ့မူဝါဒတွေကိုထိုင်းလုပ်ငန်းရှင်တွေကိုရှင်းလင်းတင်ပြတဲ့ဘန်ကောက်မြို့က Myanmar Insight 2019အခမ်းအနားကိုတောင်ဆန်းစုကြည်ကဗီဒီယိုမိန့်ခွန်းပေးပို့ပြောကြားခဲ့ပါတယ်။မတ်တင်ကီထိုက်တင်ပြထားပါတယ်ခင်ဗျာ
။ Your investments will be welcomed enthusiastically. Your support to Myanmar's economic development for a brighter future will be met with strong commitment and cooperation on our part.
ယင်းနှစ်မြောက်နယ်မှုတွေကိုအားတက်တရောကျိုးဆုံမှာပါပိုးပြီးတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြမစီးပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလဲကျမတို့ဘက်ကခိုင်မာတဲ့ပိုင်းထက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလဲဖြစ်ပါတယ်တိုးတက်စီးပင်းတဲ့အနာဂတ်ကိုဥတီကြမယ်စိတ်လုံရှားပွေခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဩဂုတ်လ23ရက်နေ့ကကျင်းပတဲ့မြန်မာ Insight 2019ဆွေးနွေးပွဲကိုနိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဗီဒီယိုနဲ့မင်ကွန်းပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမူဝါဒနဲ့ဥပဒေပိုင်းတိုးတက်မှုတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုအသိပေးတဲ့ဆွေးနွေးတဲ့အခမ်းအနားဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကနေပူးပေါင်းဆောင်ရွက်လိုပါတယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ
် Thailand is one of the great development success stories of the past few decades.In one generation,
ဒီကနေ့ဆယ်စုနှစ်အနည်းငယ်အတွင်းအောင်မြင်ဖွံ့ဖြိုးမှုကြီးတွေထဲမှာထိုင်းနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။ဆင်းရဲမွဲတေမှုကိုစံချိန်တင်ရှော့ချနိုင်ခဲ့ပြီးရေရှည်တည်တံ့တဲ့အားကောင်းတဲ့ဖွံ့ဖြိုးမှုနဲ့အတူမျိုးဆက်တစ်ခုအတွင်းမှာဝင်ငွေမြင့်တဲ့စီးပွားရေးကိုအောင်မြင်မြင်အသွင်ပြောင်းနိုင်ခဲ့ပါတယ်။အာရှရဲ့ဆက်လက်တိုးတက်မှုကိုအပြည့်အဝရယူနိုင်ဖို့ကြိုးစားနေတဲ့မြန်မာအနေနဲ့နှစ်နိုင်ငံပြည်သူတွေအကျိုးအမြတ်အတွက်ထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ပြီးထိုင်းနိုင်ငံစီကတည်ယူနိုင်ဖို့လည်းညှောလင့်ပါတယ်ကျမတို့နိုင်ငံမှာစိန်ခေါ်အကဲစမ်းချက်အများပြားနဲ့ကြုံတွေ့နေရပေမဲ့လေတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုကြားမှာဟန်ချက်ညီအောင်မြင်မြင်ထိမ့်ညီထားနိုင်တယ်ဆိုတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းမြင့်မားမှုကသက်သေပ
ါထိုင်းနိုင်ငံရဲ့ PTTEP ရေနံရှာဖွေတူဖို့ရေလုပ်ငန်းကြီးကမြန်မာနိုင်ငံမုတ်တမပင်လယ်ခွေမှာဇော်တိကသဘာဝဓာတ်ငွေလောက်ကွက်မှာလုပ်ငန်းတွေဆောင်ရွက်ဖို့2019ခုနှစ်အတွင်းအမေရိကန်ဒေါ်လာ 3.3 ဘီလီယံကျော်အသုံးပြုဖို့ခန့်မှန်းထားကြောင်းသိရတဲ့အတွက်လဲကျေနပ်အားရဖြစ်မိကြောင်းဒေါ်အောင်ဆန်းစုကြည်ကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒါ့အပြင်ရန်ကုန်တိလဝါကနေမြဝတီမဲဆောက်ဘန်ကောက်လမ်းကြောင်းတစ်လျှောက်ပို့ဆောင်ဆက်သွယ်ရေးအတွက်ကုန်စည်ပို့ဆောင်ရေးကုမ္ပဏီတွေကိုမြန်မာနဲ့ထိုင်းနိုင်ငံတို့ကမကြခင်မှာလုပ်ပိုင်ခွင့်လိုင်စင်တွေထုတ်ပေးတော့မှာဖြစ်ကြောင်းနဲ့မြန်မာလူထုဝင်ငွေကောင်းလာလို့နှစ်နိုင်ငံကုန်သွယ်ရေးတိုးတက်လာတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောဆိုခဲ့ပါတယ
် I'm particularly pleased to report that bilateral border trade between Myanmar and Thailand topped $2.28 million as of May of the current fiscal year.
လက်ရှိဘဏ္ဍာနှစ်ရဲ့မေလအထိမြန်မာနဲ့ထိုင်းနိုင်ငံကြားနေဆက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ 2.18 ဘီလီယံအထိကျော်လွန်ခဲ့တဲ့အပေါ်ကျွန်မအနေနဲ့အထူးပဲကျေနပ်အားရဖြစ်မိပါတယ်။နေဆက်ကုန်သွယ်ရေးကနေဒီလိုကြီးထွားလာမှုမှာဆိုရင်ကျွန်မတို့ဘက်ကစိုက်ပျိုးရေးနဲ့ရေထွက်ကုန်တင်ပို့မှုတိုးတက်ခဲ့ပြီးထိုင်းဘက်ကလည်းအလားတူသွင်းကုန်တွေတိုးတက်ခဲ့ရမှာအလှကုန်စားတောက်ကုန်ဆက်ရန်ဒီယအစိပ်ပိုင်းတွေနဲ့ဆက်မှုကုန်ကြမ်းတွေဘီလက်မြေနဲ့ဓာတ်မြေဩဇာလိုမျိုးကုန်ပစ္စည်းတွေတိုးတက်ခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အညီပဲစီးရဲမွဲတေမှုသတ်မှတ်ချက်အောက်မှာနေထိုင်ရတဲ့ကျမတို့လူဦးရေချိုးစားက2005ခုနှစ်မှာ 48.2 ရာခိုင်နှုန်းကနေ2019ခုနှစ်မှာ 24.8 ရာခိုင်နှုန်းထိထက်ဝက်လျှော့ကျခဲ့ပါတယ်။ကျေးလက်နဲ့မြို့ပြဒေသနှစ်ခုစလုံးမှာစီးရဲမွဲတေမှုအခုလိုလျှော့ကျလာတဲ့အပေါ်မှာလည်းကျမအနေနဲ့အထူးပဲဝမ်းမြောက်မိပါတယ်။မြန်မာနိုင်ငံမှာဝင်ငွေတိုးတက်လာတာနဲ့အမျှအရေးအသွေးလဲကောင်းပြီးကိုတက်နိုင်တဲ့ဈေးနှုန်းလဲဖြစ်တာကြောင့်ထိုင်းဘက်ကလူသုံးကုန်တွေပိုးပြီးဝယ်လူအားကောင်းလာပါတယ်
။မြန်မာနိုင်ငံမှာလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုရည်ရွယ်ပြီးလူမှုရေးနိုင်ငံရေးအဖက်ဖက်ကပြုပြင်ပြောင်းလဲမှုတွေဆောက်ရွက်ထားပြီးတရားဥပဒေစိုးမိုးရေးကိုလည်းအလေးထားဆောက်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမင်းကိုမှထည့်သွင်းပြောဆိုပါတယ်။
Myanmar has been implementing a number of significant social, political, and economic reforms aimed at creating new and exciting opportunities for international.
နိုင်ငံကယင်းညှို့နယ်သူတွေအတွက်ကောင်းမွန်တဲ့အခွင့်အလမ်းသစ်တွေဖန်တီးပေးနိုင်ရေးရည်ရွယ်ပြီးမြန်မာဘက်ကနေလူမှုရေးနိုင်ငံရေးနဲ့စီးပွားရေးမှာတည်တာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတချို့ဆောင်ရွက်နေပြီးဒီပြုပြင်ပြောင်းလဲမှုတွေကထိုင်းနိုင်ငံနဲ့အပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးတိုးတက်ကောင်းမွန်စေမှာပါ။မြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးမှုအစီအစဉ်အကြောင်းကိုလည်းအများသိထားပြီးဖြစ်မှာပါ။ကျမတို့ရဲ့ရေရှည်ဖွံ့ဖြိုးမှုအစီအစဉ်ပြည့်စုံလာစေဖို့နဲ့နောက်ထပ်ဗျူဟာမြောက်လမ်းညွန်ချက်တွေချမှတ်နိုင်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ယင်းညှို့နှံမှုကောင်းတွေကိုမြင့်တင်ဆောင်ရွက်မှုကနေတာတူညီမျှရှိပြီးကြွယ်ဝတဲ့လူမှုအတိုင်းဝိုင်းကိုတည်ဆောက်မှုနဲ့အတူတဟဇာတရှိရှိတက်ကြွပြီးအားလုံးပါဝင်တဲ့ဖွံ့ဖြိုးမှုဖြစ်လာရေးအတွက်ရည်ရွယ်ပြီးမြမယင်းညှို့နှံမှုစီယုံရေးအစီအစဉ်တက်ကိုလည်းဆောင်ရွက်နေပါတယ်။အရေးကြီးတဲ့အချက်ကတော့မြမနိုင်ငံအနေနဲ့ဈေးကွက်ကိုအခြေခံတဲ့စီးပွားရေးစီဆက်ပြီးအသွင်ကူးပြောင်းနေတာနဲ့အတူပဲကျမတို့ပြည်သူအားလုံးရဲ့အကျိုးစီးပွားနဲ့အခွင့်အရေးတွေကိုကာကွယ်ပေးမယ်တက်ကြွပြီးအားလုံးပါဝင်မှုရှိတဲ့အတိုင်းဝိုင်းဖြစ်ရေးအတွက်တရားဥပဒေစိုးမိုးရေးကိုအခြေခံရမှာဖြစ်ပါတယ်
။မြမစီးပွားရေးမဟာဗျူဟာမူဝါဒလက်ရှိအခင်းကျင်းတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြခဲ့ကြတဲ့ဘန်ကောက်မြို့တော်ကမြန်မာ Insight 2090ဆွေးနွေးပွဲမှာတော့ယင်းနှိမ့်မြုံနှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကမြန်မာနိုင်ငံမှာထိုင်းယင်းနှိမ့်မြုံနှံသူတွေအတွက်အခွင့်အလမ်းတွေနဲ့ပတ်သက်ပြီးလဲရှင်းပြခဲ့ပါတယ်။မြန်မာရဲ့ရေနံနဲ့သဘာဝဓာတ်ငွေရှာဖွေရေးကျန်းမာရေးကဏ္ဍတို့မှာထိုင်းယင်းနှိမ့်မြုံနှံမှုတွေရဲ့အောင်မြင်မှုတွေကိုထောက်ပြခဲ့ပါတယ်။ဒါအပြင်ခီးသွွားလုပ်ငန်းကဏ္ဍဟာဆိုရင်ထိုင်းလုပ်ငန်းတွေချက်ထွင်လုပ်ကင်နိုင်မဲ့အလားအလာခေါင်းတွေရှိတဲ့လုပ်ငန်းကဏ္ဍတစ်ခုဖြစ်ကြောင်းလဲပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကဏ္ဍအလားအလာတွေကိုထောက်ပြပြီးထိုင်းနိုင်ငံရဲ့ဟိုတယ်စီမံခန့်ခွဲမှုလုပ်ငန်းစုကြီးဖြစ်တဲ့ Centara Hotels and Resorts Group ကမြန်မာနိုင်ငံမှာဟိုတယ်6လုံးပြင်ဆင်မွန်းဖန်မှုတွေစတင်ဖို့နားလည်မှုစာကျွမ်းလာလက်မှတ်ရေးထိုးထားပြီလို့လဲပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကဆွေးနွေးပွဲမိန့်ခွန်းမှာပြောဆိုသွားပါတယ်ရှင
်မတ်တင်ဂီထရဲ့စီဝါရေးကဏ္ဍတင်ပြချက်ဖြစ်ပါတယ်ဂုတပတုတ္တဆုံလင်အမေရိကန်တခွင်မှာတော့တက်ကြီးရွယ်ဦးနှုံတိုးလာနေတာနဲ့ဩဂုလတွင်ဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုကိုအောင်နဲ့ဒူနန်းလောင်ကကူညီတင်ဆက်ပေးထားပါရခင်ဗျာ
အမေရိကန်ပြည်အောင်စုမှာအသက်65နှစ်ကျော်သူအရေးအတွက်ဟာလင်းလင်းမြတ်မြတ်တိုးလာနေပြီးအဲ့ဒီထဲကတချို့ဟာနိုင်ငံရဲ့ချမ်းမမွေးဖွားသူတွေဖြစ်ပါတယ်ရွှေပြောင်းအခြေစားနေတိုင်းသူအများပြားရှိတဲ့နယူးယောက်လိုမျိုးမှာဆိုရင်လဲတက္ကသိုလ်2020မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနေတာကြောင့်ပြည်သူဆောင်ရှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံလာနိုင်ပါတယ် အခုချိန်မှာတော့ဒေးစီတက်ကြီးကေယာမန်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးယိုရီယာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်အမေရိကန်ပြည်ထောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပြီးတက်ကြီးယိုရီအဓိကတွေ့ကြုံရတဲ့စိန်ခေါ်မှုကတော့ဘာသာစကားပြဿနာပါဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အာရာအာမင်က
အမေရတ်ထရေရှေတ
ီကိုဆက်ရောက်တော့ကအင်္ဂလိပ်လိုတလုံးမှမသိပါဘူးအခုလည်းမတတ်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တနေ့ကိုဘလို့ဖြတ်တန်းရမလဲဆိုတာပ
ါလူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းဒီမျိုးကိုအခုလိုတက်ကြီးရွယ်အိုရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးတန်းသူတွေတီ Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because
မကြာခဏဆိုသလိုပဲတက်ကြီးရွယ်တွေကအထီးကျန်လေးရှိတာကိုတွေ့ရမှာပါသူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနီးစပ်ကုန်ပါတယ်ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ
်ဒေးစီတက်ကြီးကရာကိုတောင်အရှအသင်းဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်တွေရင်ဆိုင်နေရတဲ့အထီးကျန်မှုကိုရော်ပေါအောင်အစီအစဉ်တွေဆောင်ရွက်ပေးပါတယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေအပါအဝင်တက်ကြီးရွယ်တွေအနေနဲ့မိသားစုနဲ့နေနိုင်အောင်လဲစီစဉ်ပေးပါတယ်ဒေးစီတက်ကြီးကရာရဲ့ညွှန်ကြားရေးမှူး Dela Frost Nagis Amaga
Our people are more conservative and more religious and family oriented so they want to be with
ကျမတို့လူတွေကရှေးရိုးဆန်ပြီးဘာသာတရားကိုဆိုင်တယ်လို့မိသားစုကိုလည်းခင်တွယ်တယ်ဆိုတော့မိသားစုနဲ့အတူနေကျင်ကြပါတယ်ဒါပေမဲ့လည်းအခုဆိုရင်မိသားစုနဲ့နေဖို့ဆိုတာဟာခက်ခဲပြီးသူတို့သားသမီးတွေဟာလည်းစင်းရဲကြပါတယ
်အထူးကြံစမှုကိုခံစားနေရတဲ့တက်ကြီးရွယ်တွေထဲမှာအမေရိကမှာအခြေကျပြီးသားလူတွေလည်းပါပါတယ်ဘာဟာရက်ရှာဟာလွန်ခဲ့တဲ့25နှစ်ကတည်းကအိန္ဒိယကနေရွှေ့ပြောင်းအခြေချလာတာပါအခုကမှတော့အိန္ဒိယဟုတ်မြက်ဆက်သွယ်ပေါင်းကူးပေးအစီအစဉ်တွေကြောင့်ပျော်ရွှင်ရတယ်လို့ဆိုပါတယ
် You have to develop yourself how to talk how to behave with other people
ကိုယ်ပါတာအဆင်ပြေအောင်နေရတာပါပဲဘယ်လိုပြောဆိုရမလဲတခြားသူတွေနဲ့ဘယ်လိုစကားပြောမလဲကိုယ်ပါတာလည်းမငြင်းငွေ့ရအောင်ဘာတွေလုပ်မလဲတခြားသူတွေကိုဘယ်လိုပြောပြမလဲဆိုတာတွေကိုလေ့လာရပါတယ်အဲ့ဒါဆိုရင်ကိုယ့်ရည်ချင်းကိုလည်းတခြားသူတွေကိုပြလို့ရတယ်လေ
အထူးအကြဆုံးကတော့ကျမကြီးကောင်းအောင်လုပ်ပြီးတော့စိတ်ဝင်စားတာတစ်ခုခုကိုလုပ်နေဖို့ပဲဖြစ်တယ်လို့ရှားကပြောပါတယ်ခင်ဗျာအခုတော့အမေရိကန်ပြည်အောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်နေ့ရက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်1989ခုနှစ်ဩဂုတ်လ9ရက်နေ့ကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့ဆက်လက်ရအောင်လားနန်းလောင်ကြီးအဲ့ဒီညီလာခံမှာဒီအမျိုးသားပြည်ညင်စာတမ်းမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒါဟာ18ရာစုခေတ်ရဲ့အသိအမြင်တိုးတက်လာမှုကိုရောင်မြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူမှုတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
American ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဏ္ဍာအစမှာ We the peopleကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဏ္ဍာကိုအခုလိုအတန်တွင်းထားပါတယ်
။ We the people of the United States in order to form a more perfect union, establish justice,
အမေရိကန်ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပ
ါဖွဲ့စည်းပုံဥပဒေဏ္ဍာကဖော်ပြချက်တွေကိုအကောင့်ထဲပေါ်နိုင်မဲ့ဥပဒေစီမင်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
အခုတကဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့နိုဘယ်ဆုရှင်တယောက်အကြောင်းပါ Ralph Bunch ကိုမစ်ချီဂန်ပြည်နယ်ဒီထရိုက်မြို့မှာမွေးဖွားခဲ့ပါတယ်ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံသားဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင် အသားအရောင်ရှိသူတွေထဲမှာလဲနိုဘယ်ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunche ဟာကုလသမဂ္ဂမှအလုပ်လုပ်ကိုင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကျောင်းဝင်စစ်ဆန်ညီနိုင်းသူအဖြစ်ဆောင်ရွက်ခဲ့ပါတယ်ကွန်အောင်
ကုလသမဂ္ဂစစ်ဆန်ညီနိုင်းမှုလှုပ်ရှားခံရချိန်မှာ Bunche ဟာအဲ့ဒီစစ်ဆန်ညီနိုင်းမှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးရေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ Cyprus နိုင်ငံတွေမှာလည်းဂျာဝင်ဆေးဆက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပကမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။ American ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာBunche ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါဗျ
။ Berkeley California တက္ကသိုလ်က African American တွေအကြောင်းလေ့လာသူပါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူ့အထိတ်အမှတ်ပန်းခြံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှာဂုဏ်ပြုဆောက်လုပ်ထားပါတယ
်ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သူတဆောင်လေး American တခွင်ကိုနားဆင်ကြကြရပါဒီစီစဉ်ကိုတောက်ကြနေညမှာအစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရခင်ဗျာ View American တဲ့ရဲ့2019ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစီစဉ်အစအဆုံးကိုမနက်8နာရီကနေ9နာရီအထိ line to meter 16 19 41 2ကနေပြန်လည်နားဆင်နိုင်ပါရခင်ဗျာကူရောဒီကနေ့မနေ့ပတ်အစီအစဉ်ရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ကအမေရိကန်တို့နှုတ်ထွက်ခဲ့တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုအစားထိုးနိုင်မဲ့အီရန်အစိုးရရဲ့နျူကလ িয়ার လက်နက်အစီအစဉ်ချော့ချရေးသဘောတူညီချက်တစ်ကိုညှိနှိုင်းနိုင်ရေးလက်မဲ့သတင်းပတ်တွေအတွင်းအီရန်သမ္မတဟာဆန်ရိုဟာနီနဲ့တွေ့ဆုံမဲ့ကိစ္စဟာအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အီရန်ဘက်ကတွေ့ဆုံလို့တယ်လို့ထင်တဲ့အကြောင်းလဲသမ္မတထရန့်ကပြင်သစ်မှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲအပြီးသတ်မှာပြောဆိုခဲ့တာဖြစ်ပါတယ်။ကုန်သွယ်ရေးကိစ္စအီရန်နျူကလ িয়ার အစီအစဉ်နဲ့မေဆုံတစ်တော့မီးလောင်ကျွမ်းမှုအရေးတို့ကြီးစိုးခဲ့တဲ့စက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းသဘောထားကွဲပြားမှုတွေတွေ့မြင်ခဲ့ရပေမဲ့လို့လည်းအဓိကကိစ္စရက်ကြီးတွေမှာညှိနှွံ့မှုရှိခဲ့ချက်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပြင်သစ်သမ္မတအီမာနျူအယ်မိုက်ခရွန်တို့ကပြောဆိုလိုက်ပါတယ်တင်းနယ်လာနေ့ကပူရဲသတင်းစာရှင်းလင်းပွဲမှာသမ္မတနှစ်ဦးကအခုလိုပြောဆိုတာဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်ခွန်စည်းချက်မှုတွေအဆုံးသတ်နိုင်ရေးအတွက်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်တယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာအကောင်းမြင်သဘောထားအစ်ကိုပြောဆိုပါလိမ့်အမေရိကန်ထိပ်တန်းကုန်သွယ်ရေးကိုယ်စားလှယ်တွေကိုတရုတ်ဘက်ကဖုံးခေါ်ပြီးဆွေးနွေးပွဲတွေပြန်ဆဖို့ပြောခဲ့တဲ့အကြောင်းအမေရိကန်သမ္မတထရန့်က G7 ထိပ်သီးညီလာခံမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်နဲ့အာဆီယံရဲ့ပထမဆုံးအချိန်ပင်လယ်ရေချောင်းဆိုင်ရာလေ့ကျင့်မှုမှာမြန်မာရေတပ်လဲပါဝင်မှာဖြစ်ပြီးရေတပ်ကဒုတိယဗိုလ်မှူးကြီးခွန်အောင်ကျော်ဦးဆောင်တဲ့တပ်ဖွဲ့ကကျန်းစစ်သားစစ်ရေးရင်နဲ့မြန်မာနိုင်ငံကနေထွက်ခွာသွားပြီးဖြစ်ပါတယ်။အမေရိကန်ရေတပ်ကဦးဆောင်မဲ့အာဆီယံအမေရိကန်ပင်လယ်ရေချောင်းဆိုင်ရာလေ့ကျင့်မှုကိုထိုင်းပင်လယ်ကွေ့မှာစက်တင်ဘာလ2ရက်နေ့ကနေ6ရက်နေ့အထိကျင်းပပါမှာထိုင်းနိုင်ငံချွန်ဘူရီခရိုင်ကရေတပ်အခြေစိုက်စခန်းတစ်ခုမှာလုပ်မဲ့ဒီလေ့ကျင့်မှုမှာတော့အ ਨੇ ဆုံးစစ်သင်္ဘော၈ဆင်းနဲ့စစ်လေယာဉ်တွေလည်းပါပင်လို့သတင်းတွေမှာဖော်ပြနေကြပါတယ်ရှင
်။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာနဲ့နိုင်ငံတော်သတင်းအချင်းချုပ်ကိုမတ်သိင်္ဂိထိုက်ကကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Greg Bonds ဖြစ်ပါတယ်။ကျွန်တော်ကတော့ Yemin Thomas ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Meter 19 Line to Meter 19 Line to Meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.